ဒီတစ်ပတ်မှာတိန့်ဆဲခံလေယာဉ်မြေပြဿနာတွေကထူးခြားတဲ့လေယာဉ်မြေအမှုတွေအကြောင်းတင်ပြသွားမှာပါတိန့်ဆဲကလေယာမြေပြဿနာတွေထဲမှာတချို့လေယာမြေတိန့်ဆဲမှုတွေဟာမြေသိမ်းစင်ကပါဝင်သူတွေကလေယာမြေပြန်ပေးဖို့လာဆင့်နေသူတွေဖြစ်တာကြောင့်တိန့်ဆဲကလေယာမြေအမှုဟာအမှုရဲဖျောက်ခံရတာတွေဆုံးဖြတ်ချက်ထွက်မလာတာတွေရှိနေတတ်ပါတယ်ဥပမာအနေနဲ့ပြောရရင်စကိုင်းတိုင်းကံဘလူမြို့နယ်စပယ်နသာကျေးရွာမှာဓမ္မဦးချတောင်သူတွေရဲ့ရာမြေဧက60ကိုမြို့နယ်မြေစင်းဦးစီးမှုကဥဆောင်ပြီးသိမ်းယူခဲ့ပါတယ်အခုအခါသက်ဆိုင်ရာကျေးရွာမြေစစ်မြို့နယ်မြေစစ်တွေကလာစစ်တဲ့အခါလက်ရှိလောက်ကင်နေတဲ့သူတွေကအခါကျင်းငွေနဲ့ဝယ်ယူလောက်ကင်နေသူတွေဖြစ်တယ်လို့သိရပါတယ်မူလတောင်သူတွေကတော့ဘိုးဘွားဆင်ဆက်လောက်ကင်ခဲ့တာကိုယာနီးချင်းလောက်ကင်သူတွေနဲ့ကျေးရွာရမိရဖတွေကိုတတ်သိအဖြစ်ပြနိုင်ခဲ့ပါတယ်အဲ့ဒီအမှုကိုတပ်ဆိုင်ရာမြေစစ်တွေကစစ်ဆေးခဲ့ပေမဲ့နှစ်နှစ်ကြာတဲ့အချိန်အထိခရိုင်ကိုဆက်တင်ပြတာမရှိသလိုမြို့နယ်မြေစစ်ကစစ်ဆေးပြီးပေမဲ့ဆုံးဖြတ်ချက်မထွက်ထူးခြားတဲ့အမှုတစ်ခုလိုဖြစ်နေပါတယ်။အချို့လေယာဉ်မြေတွေဟာတိမ့်လိုက်တဲ့ကုမ္ပဏီကအကျိုးအမြတ်ထောင်တောင်းချီစားသုံးနေရပေမဲ့နစ်နာရတဲ့မူလတောင်သူကိုပေးလျော့ဖို့ညှိနှိုင်းမှုလုံးဝမရှိတာမျိုးတွေလည်းရှိပါတယ်။အဲ့ဒီလိုလေယာဉ်မြေအမှုတွေဟာထူးခြားဖြစ်စဉ်မှရှိနေတဲ့အမှုတွေပဲဖြစ်ပါတယ်။နမူနာဆွဲထုတ်ပြရရင်စကိုင်းတိုင်းထီးကျန်းမြို့နယ်မောင်ကုန်းရေရှင်ကျေးရွာကနေကတားမြို့နယ်အင်းရွာအထိကျေးရွာ22ရွာကတောင်သူ 1,500 ခန့်လောက်ကင်နေတဲ့လေယာဉ်မြေ 1,900 ခန့်ကိုကြမ်းခံဖွံ့ဖြိုးရေးအသင်းအပါအဝင်ဝန်ကြီးဌာနနှစ်ခုပြည်တွင်းပြည်ပကုမ္ပဏီ5ခုတို့ကနေသိမ်းယူခဲ့ပါတယ်။တဲ့ယူတော့ကတိနံနေစိုက်ပျိုးထားတာကြောင့်တိနံရော်ကြီးတဲ့အေကကျန်5000သုံးတာပေးခဲ့ပါတယ်။အဲ့ဒီလေယာဉ်မြေတွေကနေအင်အားကြီးကုမ္ပဏီကြီးတွေကအကျိုးအမြတ်အများကြီးထုတ်ယူရရှိခဲ့ပေမဲ့ဒီနေ့အထိတောင်သူတွေကိုတွဲဆုံညှိနှိုင်းမှုမရှိသေးတဲ့ထူးခြားတဲ့မြေသိမ်းမှုတစ်ခုလည်းဖြစ်နေပါတယ်။ရန်ကုန်တိုင်းအတွင်းမှာရှိတဲ့တိလဝါစီးပွားရေးအထူးဆောင်ဟာစက်ရုံတွေဖွင့်လှစ်ပြီးအောင်မြင်မြင်အကောင့်ထဲပေါ်ဆောင်ရွက်နေပေမဲ့တစ်ဖက်မှာတိမ့်ဆက်ခဲ့တဲ့လေယာဉ်မြေပြဿနာတွေအတွက်ဖြေရှင်းနေရဆဲဖြစ်ပါတယ်။တိလဝါအထူးစည်းဝါးရေးဆောင်အတွက်ဥပဒေမဲ့တိမ့်ဆက်ခံရတဲ့လေယာဉ်မြေတွေကိုဥပဒေနဲ့အညီပြန်ရဖို့တောင်သူအခွင့်အရေးနဲ့နှိမ့်နာမှုတွေကိုအစိုးရကကာကွယ်ပေးဖို့အတွက်ဒေသခံတောင်သူတွေကအောက်တိုဘာ23ရက်ကထပ်ပြီးဆန္ဒပြခဲ့ကြပါတယ်။ဒီလိုဝါအထူးစည်းပွားရေးဆိုလေယာဉ်မြေသိမ်းကိစ္စဟာစံနမူပြအနေနဲ့အ мян ဆုံးညှိနှိုင်းဖြည့်ရှင်းပြသင့်တဲ့ကိစ္စဖြစ်ပေမဲ့ဒီနေ့အထိမဖြည့်ရှင်းပေးသေးတဲ့အတွက်ထူးခြားဖြစ်စဉ်အနေနဲ့လေယာဉ်မြေအမှုတွေတဲ့ပါဝင်နေပြီဖြစ်ပါတယ်။လေယာဉ်မြေသိမ်းအမှုတွေနဲ့ပတ်သက်ပြီးအမှုပေါင်းများစွာဝင်ရောက်စစ်ဆေးတင်ပြခဲ့ပေမဲ့ဒီနေ့အထိဘယ်လျားမှပြန်မရတဲ့အကြောင်းကိုထီးကျိုင်းမြို့နယ်ကမြေစစ်အဖွဲ့ဝင်လည်းဖြစ်ရှင်းနေဦးစိန်လာကအခုလိုပြောပါတယ
်2016ခုနှစ်မေလတည်းကဦးရတနာဥပဒေယူအပါဝင်ဖွဲ့စည်းခဲ့တဲ့အဖွဲ့အစည်းပြီးတော့ချမှတ်တဲ့မူဝါဒရှိချက်ရှိတော့ဗျာရက်က5ရက်နဲ့စစ်ကပ်ရေးညွှန်းချက်ပေါ့အဲ့ဒါတွေကိုကျွန်တော်တို့စီကံကြတယ်ခဲ့လိုက်လာပြီးတော့1894ခုနှစ်မြေလဲအုပ်တွေလျှောက်ရင်53နဲ့လျှောက်ရင်နိုင်ငံပြည်လူ့ဥပဒေစီကံကြတဲ့ဥပဒေပေါ်ဝဲ60စက်ပြီးပေါ့ဗျာဒီမှာညွှန်းပါလေ။အဲ့ဒီဥပဒေတွေတိုင်းစစ်စီရင်စစ်စီပြီးတော့ကျွန်တော်ပြပြပါမယ်ကျွန်တော်တင်ပြရအောင်။တံပေးတဲ့လူတွေအများကြီးပါဗျာ။အရောရောမှာဘာအားနည်းရရှိလဲဆိုတော့ဘာကြီးကျွန်တော်တို့ခက်ခဲပြရလဲဆိုတော့အစိုးရအဖွဲ့အစည်းတွေကလှုပ်လှုပ်ကိုယ်တိုင်တွေကကျွန်တော်ဥပဒေရနဲ့ပတ်သက်ပြီးတော့သူတို့အားနည်းချက်တွေကအများကြီးရှိတော့သူတို့လည်းသိပြီးတော့ညွှန်ကြားချက်တွေအခက်အခဲညွှန်ကြားချက်တွေမလေးရတာနဲ့ကျွန်တော်တို့လက်တွေမကျက်တော့တာတွေကခက်ခဲဖြစ်ပြီးတော့ခုချိန်ကြီးကျွန်တော်လေးနေတဲ့ရောက်ရကျွန်တော်တို့စစ်စီလေးတွေနေရာပြဿနာတွေခုချိန်ကြီးဘာမှမြေတရမမှပြန်မရဘူးဗျာ။ဒီရင်းညွန်းနေတယ်ညွန်းနေလဲမှာပဲကျွန်တော်စစ်စီမှာပါဝင်နေတဲ့အခုကြီးတော်များပါလေ။
အလားတူထူးခြားမြေသိမ်းဖြစ်စဉ်ထဲမှာပါဝင်နေတဲ့လေယာဉ်မြေသိမ်းမှုစာထွက်ထားတာကတနေရာလက်ရှိသိမ်းထားတာကတနေရာဖြစ်နေတဲ့လေယာဉ်မြေသိမ်းမှုတွေလည်းရှိနေပါတယ်။ဥပမာအနေနဲ့ပြောရရင်မန္တလေးတိုင်းပသိမ်ကြီးမြို့နယ်ရွှေစာရံကျေးရွာကတောင်သူ44ဦးပိုင်လေမြေဧက140ခန့်ကိုစောက်လုပ်ရေးအင်ဂျင်နီယာတက်ကစီမံကိန်းအကြောင်းပြချက်နဲ့သိမ်းယူခဲ့ပါတယ်။သိမ်းတဲ့အချိန်မှာကျေးရွာဥက္ကဋ္ဌကတဆင့်လက်တဧကကို60ကျပ်နှုန်းမယူမနေရအိမ်နိုင်ရရောက်ပေးပြီးလက်မှတ်ထိုးခိုင်းခဲ့တာပါ။ကြ ကြောက်တဲ့သူတို့ကယူခဲ့ရတယ်လို့လုံးဝမယူခဲ့တဲ့သူတွေလည်းရှိပါတယ်။အဲ့ဒီတိမ့်တဲ့လယ်တွေထဲမှာမူလတောင်သူတွေကိုဆက်လက်စိုက်ပျိုးစေပြီးတက်ရိတ်ခါအတွက်တဧက9000ကျပ်ပေးသွင်းစေပါတယ်။အဲ့ဒီအခြေအနေကနေ2019ဧပြီလမှာလက်ရှိစိုက်ပျိုးနေတဲ့လယ်အမြေအတွင်းလက်နက်ကင်တပ်သား100ကျော်ရဲအင်အား300ကျော်လူအင်အား300ကျော်တို့ကတဲရင်နဲ့စိုက်ခင်းတွေကိုဖျက်ဆီးပြီးအတင်းအဓမ္မချန်ခတ်ခဲ့ပါတယ်။လက်ရှိနေထိုင်တဲ့သူတွေကိုလည်းနှင်စာထုတ်ခဲ့ပါတယ်။အဲ့ဒီနှင်စာအရထုံးဖို့ဧရိယာအတွင်းလို့ဆိုထားပြီးလက်ရှိတောင်သူတွေခြံဝင်းခတ်ခံရတဲ့နေရာနဲ့ကွဲလွဲမှုရှိနေတဲ့အတွက်ထူးခြားတဲ့လေယာမြေသိမ်းပြဿနာအဖြစ်ရှိနေပါတယ်။သိမ်းဆဲလေယာမြေပြဿနာဖြေရှင်းမှုနဲ့ပတ်သက်ပြီးတောင်သူအရေးဆောင်ရွက်နေသူလူအခွင့်ရေးစောင့်ကြည့်ကာကွယ်ရေးအဖွဲ့ဥက္ကဋ္ဌဦးမြင့်နိုင်ကအခုလိုပြောပါတယ်။
မြေသစ္စာဖွယ်ရတော့တောင်သူကူတွေဒီမှာစစ်ကူတွေစစ်စစ်တွေကမပါဘူးပါဝင်နေရတယ်နည်းနည်းပါပါတော့ပါဝင်တယ်အဓိကပါဆိုတော့ဒီသိန်းတဲ့လူတွေဒီမှာပါဝင်ပတ်သက်မှုတွေရှိနေတဲ့လူတွေအဲ့မှာများနေတာကိုတွေ့ရတယ်ပေါ့နော်အဲသိန်းနေဒီမှာလည်းသူတို့ဘယ်လိုမျိုးမျိုးစားတဲ့ဘာကြောင့်သိန်းလဲနော်ဘာလို့ခုသိန်းလာတယ်အဲ့ဒါဒီစစ်စစ်နေရင်းနေနေပြီးတော့တော်တော်များများဂျာကြီးစစ်တုမရိုက်နေတယ်လို့ကျွန်တော်များတယ်တိုင်းလာရီရဲပြီးရင်အပေါ်တက်လိုက်အောက်ဆင်းလိုက်နဲ့မထင်မဲ့သူတို့အမှုတွေကိုပေါ့နော်52ချက်မှုနဲ့မမီဘဲနဲ့ပိတ်သိမ်းလာရင်လည်းတွေ့ရတယ်
ဒါကြောင့်တက်ဆိုင်ရာတာဝန်ရှိသူတွေအနေနဲ့ပါတီတက်တန်းတစ်နှစ်ကျော်သာကျန်တဲ့အနေထားမှာတိမ့်ဆဲလျာမြေအမှုတွေကိုအကုန်ဖြေရှင်းနိုင်ဖို့ထက်တိမ့်ဆဲလျာမြေပြဿနာအတော်များများကိုအမှုပိတ်သိမ်းတာမျိုးမဟုတ်ဘဲအမှန်တကယ်ပြေလည်အောင်ဖြေရှင်းနိုင်ဖို့အတွက်နီလန်းမျိုးစုံနဲ့စီမံဆောင်ရွက်သင့်ပါကြောင်းတိုက်တွန်းလိုက်ရပါတယ်ယေရှုတင်ပါတယ်ရှင်ကျမခင်မျိုးတွေပါ